ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဗာစညာကျွန်းကိုစတင်ပြောင်းရွှေ့နေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေက400ကျော်ကိုဗာစညာကျွန်းကိုပို့ဖို့အတွက်ဘတ်ကားဆယ်စင်းထပ်မင်းနဲ့တင်ဆောင်ပြီးတော့စစ်တကောင်းစိတ်ကန်းကိုဒီကနေ့မှစတင်ပို့ဆောင်ခဲ့တာဖြစ်ပါတယ်။အဲဒီကျွန်းကိုသွားမဲ့လူ400ကျော်ကိုဘတ်ကားဆယ်စင်းနဲ့တင်ဆောင်သွားတယ်လို့ကောက်ဆက်စစားဒေသရဲတပ်ဖွဲ့အကြီးအကဲအမက်ဆန်ဂျွန်မော်ရှက်က AFP သတင်းဌာနကိုပြောပါတယ်။အဲဒီဒုက္ခသည်တွေကိုစစ်တကောင်းစိတ်ကန်းကနေဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့ကန့်တက်ရည်ရင်နဲ့ဗာစညာကျွန်းကိုမနက်ဖြန်မှပို့ဆောင်သွားမှာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလောလောဆယ်ပထမအဆင့်အနေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကအဲဒီကျွန်းကိုဒုက္ခသည်2500လောက်ပို့ဆောင်သွားဖို့အစီအစဉ်နေတယ်လို့လည်းပြောပါတယ်။ဒုက္ခသည်စခန်းတွေမှာတော့နောက်ထပ်ဘတ်ကားတွေအတော်များများဆက်ဆောင်နေတယ်လို့ AFP သတင်းဌာနကဆိုပါတယ်။ဒါပေမဲ့လည်းနောက်ထပ်ဒုက္ခသည်တွေသွားမသွားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲ။အာဏာပိုင်တွေဟာဒုက္ခသည်တွေကိုသူတို့ရဲ့ဆန္ဒမပါဘဲအတင်းကျပ်သွားခိုင်းနေတယ်လို့လူခွင့်အဖွဲ့တွေကတော့ဆွဆွဲပြောဆိုနေပါတယ်။လူခွင့်အဖွဲ့တွေကလည်းဒုက္ခသည်တွေကိုအခုလိုဗာစညာကျွန်းကိုပို့ဆောင်မဲ့အစီအစဉ်ကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုဒီနေ့မှတိုက်တွန်းထားပါတယ်။အခုလိုဒုက္ခသည်တွေကိုရွှေ့ပြောင်းနေရချထားတဲ့အစီအစဉ်မှာသူတို့ပါဝင်ပတ်သက်မှုမရှိသလိုသတင်းတွေလည်းအကန့်အသတ်နဲ့ပဲရရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးရဲ့ဒီနေ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။